အစ္စရာမစ်ပတိပကဘာဝင်ကဘာစိန်ခေါ်ချက်တွေရှိနေပေမဲ့အင်ဒိုပစိဖိတ်ဒေသကိုအမေရိကန်ကအဓိကထားပါတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဘလင်ကန်ကပြောပါတယ်။တူရကီနိုင်ငံရဲ့ဝန်ကြီးဟာကန်ဖီဒနဲ့နှစ်နာရီခွဲကြာဆွေးနွေးခဲ့ပြီးတဲ့နောက်တူရကီနိုင်ငံရဲ့မြို့တော်အန်ကာရာလေဆိပ်မှာအမေရိကန်နိုင်ငံရဲ့ဝန်ကြီးဘလင်ကန်ကသတင်းစောက်တွေကိုခုလိုပြောခဲ့တာပါ။ဂါဇာအကြက်တဲပေါ်ကြီးကြီးမားမားအာရုံစိုက်ထားတာတောင်မှအင်ဒိုပစိဖိတ်နဲ့ကမ္ဘာတခြားနေရာတွေကအမေရိကန်ရဲ့အကျိုးစီးပွားကိုမြင့်တင်မဲ့အရေးကြီးလုပ်ငန်းတွေမှာကျွန်တော်တို့တန်းတူအာရုံစိုက်လှုပ်ဆောင်နေပါတယ်လို့မစ္စတာဘလင်ကန်ကပြောပါတယ်။ဒီဆက်ဘက်ကိုစပ်မှုထိပ်ပြီးခုနှစ်နိုင်ငံနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးကိုတက်ရောက်ဖို့ဂျပန်နိုင်ငံတိုကျိုမြို့ကိုအင်ကာနေမှာမစ္စတာဘလင်ကန်ရောက်ရှိလာမှာပါ။ဒီအစည်းအဝေးမှာမကြာမီကသူသွားခဲ့တဲ့အရှေ့လေပိုင်းခီးစဉ်အကြောင်းကိုရှင်းလင်းတင်ပြဖို့အစီအစဉ်ရှိတယ်လို့သူကဆိုပါတယ်။ဂျပန်နိုင်ငံကG7 အဖွဲ့ရဲ့ဒီနှစ်သဘာဝတိဖြစ်ပါတယ်ဂျပန်ဝန်ကြီးချုပ်ဖီမီယိုကီရှိရာနဲ့နိုင်ငံခြားရေးဝန်ကြီးယိုကိုကာမီကာဝါတို့နဲ့မစ္စတာဘလင်ကန်တွေ့ဆုံတဲ့အခါမှာတော့ဒေသတွင်းလုံခြုံရေးအပြင်ယူကရိန်းစီးပွားရေးနယ်လန်ထူရင်းနဲ့စွန့်အင်လိုအပ်ချက်တွေကအဓိကဆွေးနွေးကြမဲ့အကြောင်းရပ်တွေဖြစ်ပါတယ်